tini bono, piansu yuka bwe komshin, ga tawin shi edurine, di nangye impati rine, tui jare, so biyo chmaru jalo ba, seru bari miya, piansu suni jale lu wasi aye.
အဒီကတော့ကျွန်တော်2018ကြာပြရွေးကောက်ပွဲအတွက်တရားမျှတပြီးလွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုပြီးရွေးစည်းရတယ်ကျွန်တော်တို့ခေါ်ယူတဲ့အစည်းအဝေးဖြစ်ပါတယ်ဗျ။ဥပဒေနည်းဥပဒေတွေများနဲ့အညီဆောင်ရွက်ကြဖို့ကိစ္စရယ်ကျွန်တော်တချို့ပါတီတွေကပါတီတွင်းဖြစ်နေတဲ့ကိစ္စရက်ကလေးတွေတင်ပြကြတယ်အဲကျွန်တော်တို့ပါတီအနေနဲ့ကတော့ပြီးခဲ့တဲ့2019ကြာပြရွေးကောက်ပ ်ပြီးတင်ပြလိုက်တာပါကျွန်တော်တို့အဓိကဆိုလိုတာကတော့2019ကြာပြ silent day မှာပေါ့နော်တစ်ဖက်ပါတီကတောင်ရှိသူတွေကပါတီရင်တို့တွေနဲ့ကျွန်တော်တို့နိုင်ငံရဲ့ဟိုပါပေါ့နော်ဖွံ့ဖြိုးရေးကိစ္စတွေကိုရှင်းပြတယ်ဆိုပြီးတော့အချိန်နဲ့ဆောင်ရွက်သွားတဲ့ကိစ္စကျွန်တော်တို့တင်ပြတိုင်ကြားခဲ့တာရှိပါတယ်ဗျအဲ့တင်ပြချက်ပေါ်မှာသူတို့ကနေပြီးတော့ဒါစီတိုက်ဆိုင်မှုတစ်ခုသာဖြစ်ပါတယ်မဲဆွယ်စည်းရုံးတာမဟုတ်ပါဘူးဆိုပြီးတော့ဒီလိုညှင်းဆုပ်ခဲ့တဲ့ကိစ္စပေါ်မှာကျွန်တော်တို့စီရင်လုံးဖြစ်သွားမှာဆိုတဲ့အတွက်လာမယ့်2018ဓာပြတ်မှာရောအခုလိုဟာမျိုးဖြစ်လာလို့ရှိရင်တိုက်ဆိုင်မှုပါလို့ဥပဒေမဲ့ကျွန်တော်တို့ပြောမှာကိုကျွန်တော်တို့ပြည်ခိုင်မျိုးပါတီနေနဲ့အရန်စိုးရိမ်မိပါတယ်ဗျ
တခြားကောပေါ့နော်ဆရာတို့တင်ပြတဲ့အချက်၅ချက်ဆိုတာကရောဘာအကြောင်းအရာတွေဖြစ်မလဲဆရာ
ကျွန်တော်တို့ရွေးကောက်ပွဲပြီးတဲ့အခါမှာတရားမပြုချင်မှုတွေတိုင်ကြားတဲ့အခါမှာပေါ့နော်ကျွန်တော်တို့ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေများနဲ့အညီဆောင်ရွက်ပေးဖို့ဆိုတဲ့အချက်တွေပါပါတယ်ဗျကျွန်တော်တို့ပါတီတွေနဲ့ကတင်ပြလိုက်တဲ့ဟာဆိုရင်အားလုံးရှုံးနေဆိုတဲ့တာရကက2015ရွေးကောက်ပွဲ2019ကြားရရွေးကောက်ပွဲတာရကတွေစီလို့ကျွန်တော်ဒီချက်တွေကိုထပ်မံပြီးတော့ကျွန်တော်တင်ပြခဲ့ပါတယ်ဗျတန်တာကတော့ကျွန်တော်တို့မဲယုံရေးတွက်တဲ့အကန့်ဒီဘုကိစ္စတွေနဲ့ဟိုအခြားတမန်ကိစ္စတော့ဖြစ်ပါလေဗျ။တခြားပါတီတွေကလည်းပဲနောက်အောက်ကျယူဝီစီတွေအနေနဲ့ပေါ့နော်။ဟိုကိုယ်စားလှယ်တွေကိုဓာတ်ညွန်ကြီးများဆက်ဆံမှုကိစ္စတွေရဓာမျိုးတွေကိုတင်ပြကြပါလေဗျ
။ကော်မရှင်ဘက်ကရောဆရာဘာတွေများရှင်းပြပြောဆိုတာမျိုးရှိလဲ
။ကော်မရှင်ဘက်ကတော့သူတို့ရဥပဒေနဲ့အညီဆောင်ရွက်နေတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ကိုယူဝီစီရဲ့နိုင်ငံရေးပါတီရဲ့ကြီးစုတွေရဲ့ဝိုင်းဝန်းကူညီဆောင်ရွက်ပြီးတော့အားလုံးဝိုင်းဝန်းဆောင်ရွက်ပေးပါ။ပြီးခဲ့တာတွေဟိုတည်ပြောနေမယ်အစားဝိုင်းဝန်းဆောင်ရွက်ပြီးတော့အောင်မြင်တဲ့အလုပ်တစ်ခုရရှိအောင်လို့ဆိုတဲ့ဟာမျိုးနဲ့ညီကုန်းထုတ်သွားပါတယ်ဗျ
။2019ရွေးကောက်ပွဲနဲ့ရှင်မယ်ဆိုရင်ဒီ2018ကြာပြတ်ရွေးကောက်ပွဲကိုလူသိရလဲနဲတယ်စိတ်ပဝင်စားမှုလဲအားနေတယ်ဆိုတာမျိုးပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့အကြောင်းအရာများရှိမလားလို့ပါ
။ UEC အနေနဲ့ကနံပါတ်1ကတော့မဲစင်းထုတ်ပြန်ရတဲ့ရက်တွေနောက်ဒုတိယအကြိမ်ထုတ်ပြန်မဲ့ရက်တွေကိုကြောပြီးတဲ့အခါမှာပြည်သူတွေရဲ့မဲစင်းမှန်ကန်မှုပြည်သူတွေမဲလာရောက်ပေးနိုင်မှုတွေဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့ဆိုပြီးတော့ပြောကြားချက်တွေရှိပါတယ်ဗ
ျဟုတ်ကဲ့ဒုတိယအကြိမ်မဲစင်းရောဘယ်တော့လောက်များထုတ်ပြန်မယ်လို့ဆရာတို့သိထားလဲ
စက်တင်ဘာတင်တယ်ခင်ဗျကျွန်တော်သိမှာစက်တင်ဘာဟုတ်ပါတယ်ဗျ
ဘယ်ရက်ကစပြီးမဲဆွယ်စည်းရုံးဝင်ရမယ်ဆိုတာမျိုးများဒီနေ့ကော်မရှင်ဘက်ကပြောလာရှင
်6လပိုင်း3ရက်နေရစပါမယ်ရက်ပေါင်း60ပေါ့နော
်မဲဆွယ်စည်းရုံးတဲ့အခါမျိုးမှာဒါပါတီတစ်ခုနဲ့တစ်ခုတနေရာထဲမှာဟိုထိတ်တိုက်ပေါ့နော်တွေ့ရမျိုးတွေမရှိအောင်ဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့ဟိုတစုံတရာပြောတာမျိုးရှိလား
ကျွန်တော်တို့ကြီးတောင်စုအစင်းကနေပြီးတော့တိုင်း KI မျိုးနယ်အလိုက်ကိုရွေးကောက်ဝယ်ဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ဆိုပြီးတော့အဖွဲ့တွေအစင်းစင်ဖွဲ့စည်းပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဗျဒီအဖွဲ့တွေအနေနဲ့ကလည်းပဲအားလုံးပါဝင်ကြပြီးတော့ဟိုသက်ဆိုင်ရာရှင်ပြိုင်မဲ့ပါတီတွေပါဝင်ကြမယ်အစိုးရဝန်ထမ်းတွေပါဝင်ကြမယ်ဟိုရမ်းမီရဖတွေပါဝင်ကြမယ်ဒီအဖွဲ့တွေကလည်းပဲဥပဒေနဲ့အညီပေါင်းစပ်ညီနိုင်ဆောင်ရွက်ပြီးတော့ဟိုကျွန်တော်တို့စူပူမှုမဖြစ်အောင်အကြမ်းဖက်မှုတွေမဖြစ်အောင်ထိတိုက်ရင်ဆိုင်မှုတွေမဖြစ်အောင်အားလုံးဝိုင်းဝန်းဆောင်ရွက်ဖို့အတွက်တို့ဒါတွေကိုတော့စီစဉ်ထားတာကိုကျွန်တော်ရှင်းပြလိုက်ပါတယ်ဗ
ျဒီပေါင်းစပ်ညီနိုင်ရေးအဖွဲ့ဆိုတာအရင်တော့ရောဖွဲ့တာမျိုးရှိလားအခုမှဖွဲ့အစ်စ်ဖွဲ့မဲ့သဘောမျိုးလား
အရင်တော့ကတော့ကျွန်တော်တို့သိမမှတ်မိဘူးဗျအခုကတော့ဒါပေါင်းစပ်ညီနိုင်ရေးအဖွဲ့ဆိုတဲ့ဟာကဘိုးဘိုးဆေးရနေပြီးတော့စပြီးတော့လုပ်မယ်ဆိုတာတော့ကျွန်တော်သိရတယ်အဲဘလို့ပဲပြပြလေအားလုံးကပြဿနာတစ်ခုဖြစ်လာပြီဆိုရင်အားလုံးကိုအဖြေရှာပြီးတော့ဆောင်ရွက်ခြင်းကတော့အားသာလာမယ်အချက်လို့မြင်ပါတယ်ဒီလိုလှုပ်ဆောင်မှုမျိုးတော့ကျွန်တော်တို့ပါတီအနေနဲ့ကြိုးစားရမှာဖြစ်ပါတယ်ဗျ
ချိန်ပေးဖြစ်ပေးတာ RFA ကကျေးဇူးတင်ပါတယ်ဆရာရေ
ဟုတ်ကဲ့ဟုတ်ကဲ့